တော်တာရှင်ပါခင်ဗျာ
။ရင်းနှီးတဲ့သဘာဝဓာတ်ငွေ့ဟာမြမစီးပွားရေးမှာအရေးကြီးတဲ့အမှောင်ညင်အောင်ဖြစ်ပါတယ်။ပြည်တွင်းမှာထွက်တဲ့ရေနံကမလုံလောက်တော့နိုင်ငံသားကနေတင်သွင်းရပြီးသဘာဝဓာတ်ငွေ့ကိုတော့နိုင်ငံသားဝင်ငွေရဖို့ပြည်ပကိုရောင်းချနေရပါတယ်။ရေနံနဲ့သဘာဝဓာတ်ငွေ့ဈေးဟာချိတ်ဆက်နေတဲ့အတွက်ရေနံဈေးတက်ရင်ဓာတ်ငွေ့ဈေးကလည်းလိုက်ပြီးတော့တက်လေရှိပါတယ်။ဒါကြောင့်မို့ရေနံဈေးတက်ရင်မြမပြည်အနေနဲ့ဈေးကြီးပေးဝယ်ရပေမဲ့လည်းသဘာဝဓာတ်ငွေ့ဈေးကလည်းကျသွားလို့နိုင်ငံသားဝင်ငွေလည်းလျော့သွားပါတယ်။ကမ္ဘာရေနံဈေးဟာမြန်မာနိုင်ငံရဲ့စီးပွားရေးအပေါ်အကျိုးသက်ရောက်မှုအပြည့်ရှိနေတော့လက်ရှိအခြေအနေဘယ်လိုရှိတယ်ရှေ့အလားအလာဘယ်လိုရှိတယ်ဆိုတာအချိန်ပြည့်လေ့လာနေဖို့လိုပါတယ်။ရေနံဈေးဟာ1985ခုနှစ်ကစပြီး2003ခုနှစ်စက်တင်ဘာလအထိတစ်စီးကို25ဒေါ်လာဈေးအောက်မှာပဲရှိပါတယ်။2004ခုနှစ်ကစပြီးတော့ဒေါ်လာ40အဲ့ဒီကနေတက်လာလိုက်တာ2008ခုနှစ်ဇူလိုင်လမှာအမြင့်ဆုံးဈေးဖြစ်တဲ့149ဒေါ်လာအထိတောင်မှတက်ခဲ့ပါတယ်။ဒါပေမဲ့စီးပွားရေးဆုတ်ကပ်ဝင်လာပြီးနှစ်မကုန်ခင်မှာပဲဈေးအရန်ထိုးပြီးတော့ကျသွားပါတယ်။အဲ့ဒီနောက်တက်လိုက်ကျလိုက်ဖြစ်နေခဲ့ပြီး2014ခုနှစ်ဇွန်လမှာဒုတိယအကြိမ်အမြင့်ဆုံးဈေးဖြစ်တဲ့115ဒေါ်လာအထိတက်ခဲ့ပါတယ်။အဲ့ဒီလိုဈေးတွေတက်လာတော့သူတို့ဈေးကွက် market share ပိုရအောင်ထုတ်တဲ့လူတွေကပိုးပြီးတော့ထုတ်လာကြပါတယ်။တချိန်တည်းမှာပဲအမေရိကန်မှာရေလကြောက်ရှေးကနေပြီး tracking ဆိုတဲ့နည်းနဲ့ရေနံနဲ့သဘာဝဓာတ်ငွေ့ကိုထုတ်နိုင်လာပြီးရေနံဈေးကလည်းပဲကောင်းနေပြန်တော့ပြည်တွင်းမှာလိုသလောက်နီးပါးထုတ်လာကြပါတယ်။ Demand and supply chain လို့ဆိုရမယ်ဝယ်လိုအားနဲ့ရောင်းလိုအားတနည်းကိုစီပေါင်း 94.6 သန်းအထိအောင်ထုတ်လို့တော့တနည်းကိုစီတသန်းခွဲလောက်ပို့ပြီးတော့နေပါတယ်။2008ခုနှစ်မှာကမ္ဘာစီးပွားရေးဟာစိုက်လာတော့ကမ္ဘာပေါ်မှာဒုတိယအကြီးဆုံးစီးပွားရေးရှိတဲ့တရုတ်ပြည်အနေနဲ့တိုးတက်မှုတန့်သွားပါတယ်။ရေနံအသွင်းလည်းပဲလျော့သွားပါတယ်။အဲ့ဒါလို့ရေနံကလိုလာတဲ့ပိုးပြီးတော့ဇက်တိုက်ထွက်နေတော့ရေနံဈေးဟာအခုနှစ်ဖေဖော်ဝါရီလမှာအနှိမ်ဆုံးဈေးဖြစ်တဲ့$26.5အထိအောင်ကျဆင်းသွားပါတယ်။ရေနံကိုလိုအင်နဲ့မတိမ်မရင်ရောက်အောင်လျှော့ပြီးတော့ထုတ်ရင်ရေနံဈေးဟာပြန်ပြီးတော့တက်ဖို့ရှိပါတယ်။ဒါပေမဲ့ရေနံအများဆုံးရောင်းချနေတဲ့ Saudi Arabia နိုင်ငံကသဘောမတူခဲ့ပါဘူး။အမေရိကန်ပြည်ထောင်စုမှာရှေလာကြောက်ကနေပြီးတော့ထုတ်တဲ့ရေနံဟာကုန်ကျစရိတ်ကြီးတော့$80-$80ရမှတွက်ချေကိုက်မှဖြစ်ပါလေ။ Saudi Arabia နိုင်ငံရဲ့တွက်ချက်မှုကအခုလိုရေနံဈေးတွေမတန်တဆကျဆင်းနေတဲ့အခါမှာထုတ်လုပ်စရိတ်ကြီးတဲ့အမေရိကန်ရှေလာရေနံကုမ္ပဏီတွေအကုန်လုံးပျက်စီးကုန်မယ်လို့တွက်ဆပြီးရေနံ short ထုတ်ဖို့သဘောမတူကြတာဖြစ်ပါလေ။ရေနံဈေးကဆက်ပြီးတော့ကျနေပေမဲ့အဲ့ဒီကျဈေးနဲ့ပဲအမေရိကန်ကုမ္ပဏီကဆက်ပြီးတော့ထုတ်နိုင်ခဲ့ပါလေ။အဲ့ဒီအချိန်မှာအရေးကြီးတဲ့ပြောင်းလဲမှုတစ်ခုပေါ်ထွက်လာပါတယ်။ Saudi Arabia နိုင်ငံမှာ Abdullah ဘုရင်ကွယ်လွန်ပြီးသူ့ရဲ့ညီ Salman မင်းသားကနမ်းတက်ပါတယ်။ဘုရင်အသက်ကသူ့သားမဟာမက်ဘင် Salman သူ့ကိုရေနံလောကမှာ MBS လို့ခေါ်လို့ရှိပါတယ်။အဲ့ဒီလူကိုဒုတိယအင်ရှီမင်းသားအဖြစ်နဲ့ခန့်အပ်ပြီးစီးပွားရေးခန္ဓာတစ်ခုလုံးကိုကုတ်ကဲဖို့တာဝန်ပေးလိုက်ပါတယ်။တကဘာလုံးရဲ့ရေနံဈေးကိုကစားနိုင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာအသက်32နှစ်သာရှိသေးတဲ့အဲ့ဒီမင်းသားပဲဖြစ်ပါတယ်။သူကတခြားမင်းသားတွေလိုအပျော်ပါစိတ်မဝင်စားပဲနိုင်ငံရေးစီးပွားရေးလူမှုရေးနဲ့ဖွံ့ဖြိုးရေးကိုပဲစိတ်ဝင်စားပါတယ်ခင်မီအတွေ့အခေါ်စီးပွားရေးအမြင်ခင်မီဤပညာတွေကိုစိတ်ဝင်စားသူဖြစ်ပါတယ် Saudi Arabia နိုင်ငံအနေနဲ့ Abdullah ဘုရင်လက်ထက်မှာဘတ်ဂျက်လုံငွေဟာဒေါ်လာ86ဘီလီယံရှိခဲ့ပါတယ်ဒီနှစ်ထက်မှာ MBS က OPEC အဖွဲ့ဝင်73နိုင်ငံကိုစည်းရုံးပြီး OPEC အဖွဲ့ကြီးအနေနဲ့ရင်နံတစ်နှစ်ကိုစီတသန်းနဲ့နှစ်သိန်းလျှော့ပြီးတော့ထုတ်ဖို့နိုဝင်ဘာလ30ရက်နေ့မှာသဘောတူခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံကထွက်သွားတော့ OPEC အဖွဲ့ကြီးထဲမှာ73နိုင်ငံပဲကျန်ပါတယ်။ဒီသဘောတူညီချက်ရပြီးတဲ့နောက်ပိုင်းမှာရင်နံဈေးဟာပြန်တက်သွားပြီးအခုဆိုရင် 50 နဲ့ 55 ဒေါ်လာအကြားမှာပဲရှိနေပါတယ်။ရင်နံဈေးကျဆင်းခဲ့တဲ့အတွက်ရင်နံကိုအဓိကမှီခိုနေရတဲ့နိုင်ငံတွေတော်တော်များများဒုက္ခရောက်ခဲ့ပါတယ်။အခမ်းအနားဆုံးတိုင်းပြည်၃ပြည်ကVenezuela, Nigeria နဲ့ Russia နိုင်ငံတို့ဖြစ်ကြပါတယ်။ Venezuela နိုင်ငံမှာအကျွေးတွေလည်းဆက်ရတာနဲ့ပိုက်ဆံမကြမ်းတော့အစားအသောက်တို့ဆေးဝါးတို့ပါရှားပါးကုန်ကြပါတယ်။ဒီနှစ်ထဲမှာနိုဝင်ဘာလ30ရက်နေ့ကဒီဇင်ဘာလ20ရက်နေ့အထိရက်20အတွင်း Venezuela နိုင်ငံမှာကုန်ပစ္စည်းတွေဟာနှစ်ဆကျော်ကျော်ဈေးတက်သွားပြီးငွေကြေးဖောင်းပွားမှုနှုန်းဟာ220ရာခိုင်နှုန်းရှိခဲ့ပါတယ်။ Nigeria နိုင်ငံမှာတော့ဝန်ထမ်းတွေကိုလာခတော့မှပဲမပေးနိုင်ခဲ့ပါဘူးရုရှားနိုင်ငံမှာဆိုရင်လဲရူဘယ်ငွေကြေးဟာဈေးတဝက်ကျဆင်းသွားပါတယ်ဆာဒီအရေဗျနိုင်ငံမှာဝင်ငွေအကြီးအကျယ်ကျသွားပြီမယ်လို့စင်ပိန်ကျွဲလောက်ဆိုတာမျိုးဖြစ်ပါတယ် MBS မင်းသားကမဟာဗျူဟာပြောင်းလိုက်ပြီး နိုင်ငံပိုင်းဆော်ဒီအာရမ်ကိုရေနံကုမ္ပဏီရဲ့အစုရှယ်ယာ900ဂိုင်နှုန်းကို၈နှစ်ခါ2018ခုနှစ်မှာရောင်းချဖို့စီစဉ်နေပါတယ်။အဲ့ဒီရောင်းရငွေဟာဒေါ်လာဘီလီယံ150လောက်ရှိမယ်လို့ခန့်မှန်းကြပါတယ်။ဤပညာနဲ့တပ်တူတွင်လုပ်ငန်းတွေမှာပြန်လည်ရင်းနှီးဖို့လည်းပဲစီစဉ်နေပါတယ်။အနာဂတ်အနေနဲ့ဘာဖြစ်မလဲဆိုတာစူးစမ်းအကဲဖြတ်ဖို့နိုင်ငံ၅နိုင်ငံကိုဂရုစိုက်ကြည့်ဖို့လိုပါတယ်။အဲ့ဒီနိုင်ငံတွေကတော့ဆော်ဒီအာရေဗျ၊ပြင်သစ်၊ရုရှား၊တရုတ်နဲ့အမေရိကန်တို့ဖြစ်ကြပါတယ်။တရုတ်ပြည်ကရေနံအသွင်းဆုံးနိုင်ငံဖြစ်ပြီးလိုအင်အတက်အကျကိုပြမှာဖြစ်ပါတယ်။ရေနံအထွက်သိပ်ပြီးတော့ကျသွားလို့ဈေးတက်လာရင်အမေရိကန်ရှေလကုမ္ပဏီတွေပြန်ပြီးတော့အသက်ဝင်လာပြီးရေနံပို့ထုတ်လာရမှာဖြစ်ပါတယ်။နောက်တစ်ချက်ကတော့ဟိုရင်တုန်းကရောင်းမရလို့လောင်ထားရတဲ့ရေနံဟာပီပါပေါင်းသန်း3သိန်းလောက်ရှိနေပြီးတနေ့ကို8သိန်းပို့ပြီးတော့သုံးနိုင်မှအဲ့ဒီရေနံအပိုတွေရော့ကျသွားမှာဖြစ်ပါတယ်။နောက်တစ်ချက်က OPEC အဖွဲ့ဝင်နိုင်ငံတွေဟာဘလောက်အထိဂရိတီမလဲဆိုတာလည်းပဲရှိပါသေးတယ်။အခုထိအောင် OPEC အဖွဲ့အနေနဲ့ရေနံအထုတ်လျှော့ဖို့လို့ဆုံးဖြတ်ခဲ့တာ18ကြိမ်ရှိခဲ့ပေမဲ့3ကြိမ်ပဲတကယ်လျှော့ထုတ်ခဲ့ကြပါတယ်။ကျန်တဲ့14ကြိမ်မှာ OPEC အဖွဲ့ဝင်နိုင်ငံတွေဟာဂရိမတီဘဲနဲ့ခိုးပြီးတော့ပို့ထုတ်ကြပါတယ်။ OPEC နိုင်ငံတွေဂရိမတီတဲ့အကြောင်းသိချင်ရင်အကြေတဝင့်ရေးသားထားတာကတော့အခုနှစ်ဇူလိုင်လတုန်းကထွက်ခဲ့တဲ့ဆာဒီအာရေဗျနိုင်ငံမှာအနှစ်30ကျော်ရေနံဝင်ကြီးလှုပ်လာခဲ့ပြီးအိုပက်အဖွဲ့ကိုဦးဆောင်လာခဲ့တဲ့အာလီအယ်နာရနီရေးသားတဲ့ Out of the Desert ဆိုတဲ့စာအုပ်ကိုဖတ်ကြည့်နိုင်ပါတယ်။ကျွန်တော်အမြင်ကတော့စီးပွားရေးအခြေအနေအိုပက်အဖွဲ့ဝင်တွေရဲ့လိုက်နာမှုအပြောင်းအလဲမရှိခဲ့ဘူးဆိုရင်ရေနံဈေးဟာဒေါ်လာ50ဝန်းကျင်မှာရှိနေပြီး55ဒေါ်လာနဲ့ဒေါ်လာ60အကြားမှာကစားနေလိမ့်မယ်လို့ယူဆပါတယ်။သဘာဝဓာတ်ငွေတွေကတော့ BTU unit တစ်သန်းကို3ဒေါ်လာခွဲဈေးပတ်ဝန်းကျင်မှာရှိနေပြီး2ဒေါ်လာနဲ့4ဒေါ်လာကြားမှာကျင်လည်နေမယ်လို့ယူဆကြောင်းတင်ပြလိုက်ပါတယ်။တော်တာရှင်အပေါင်းကိုစိတ်နှပြကြားမှာချမ်းသာကြပါစေ။